ဟုတ်ကဲ့မစ္စတာနိုင်ငံကာဘူးလေဆိုင်မှာလာမယ့်24နိုင်ကနေ36နိုင်အတွင်းနောက်ထပ်တိုက်ခိုက်မှုတစ်ခုနဲ့ကြုံရနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကသူတို့နိုင်ငံသားတွေနဲ့တာလီဘန်တွေလက်ကနေလွတ်ဖို့ပြည့်တဲ့အာဖဂန်တွေကိုဟာမိတ်ကစားရေးနိုင်ငံတကာလေဆိပ်ကနေခေါ်ထုတ်နေတာပါ။အာဖဂန်ကနေအမေရိကန်တပ်တွေရုတ်သိမ်းနေပြီးဒေသတိုင်းမှုအကြီးအကျယ်လှုပ်ဆောင်နေတဲ့ဒီလေဆိပ်မှာရှိတဲ့အမေရိကန်တပ်တွေကိုအကာအကွယ်ပေးဖို့သမ္မတဘိုင်ဒန်ကအမေရိကန်တပ်မှုတွေကိုညွှန်ကြားပါတယ်။တောက်ကြနေမှာယာနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေပေါ့မယ်လူပေါင်း6800လောက်ကိုခေါ်ထုတ်နိုင်တယ်လို့သမ္မတကြေညာချက်မှာဖော်ပြပါတယ်။အမေရိကန်တပ်တွေထွက်ခွာသွားပြီးတဲ့နောက်ပိုင်းအာဖဂန်ကနေထွက်ခွာလို့သူတွေကိုအကူအညီပေးဖို့ပြင်ဆင်နေတာတွေနဲ့ပတ်သက်ပြီးစနေနေ့မှာဆွေးနွေးခဲ့တာပါ။လေဆိပ်နားမှာပောက်ကွဲမှုဖြစ်ပွားပြီး48နာရီမပြည့်ခင်မှာပဲအာဖဂန် IS တွေကအဖွဲ့ IS ခေါ်ရဆန်ကိုအမေရိကန်တပ်တွေကအဝေးထင်းဒရုန်းနဲ့တိုက်ခိုက်ပါတယ်။ဒီဖွဲ့ကလေဆိပ်နားဘုံဖောက်ခွဲဖို့စီစဉ်သူလို့တတ်မှတ်သူကိုအမေရိကန်တပ်တွေကပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးနိုင်ငံပြည်နယ်နဲ့ပြုလုပ်တဲ့ဒီတိုက်ခိုက်မှုဟာအရသာထိခိုက်မှုတစုံတရာမရှိဘူးလို့ပြောပါရယ်။အခုလိုအမေရိကန်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုဟာဒါလောက်နဲ့ပြီးသွားမှာမဟုတ်ဘဲကာဘူးလေဆိပ်နားစစ်တပ်ရင်းနဲ့တိုက်ခိုက်ဘုံခွဲတိုက်ခိုက်မှုဟာပအဝင်ပတ်သက်နေသူမှန်သမျှကိုဆက်ပြီးနိုင်ငံခြေမှုနဲ့လို့လည်းသမ္မတကပြောပါရယ်။